အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကလွတ်တော်အမဟောင်းတူဖြစ်သူဦးဖြိုးစရာတော်ကိုဒီကနေ့ရန်ကုန်တိုင်းတကုံစိတ်ကမ်းမြို့နယ်အတွင်းကရတနာနှင်းစီကွန်ဒိုအိမ်ယာမှာစစ်တပ်ကဖမ်းဆီးလိုက်ကြောင်းသူနဲ့နှိစက်တဲ့မိတ်ဆွေတူက VOA ကိုအတီးပြုပြောဆိုပါတယ်သူကိုမျက်နှာဖုံးစုပြီးဖမ်းဆီးခေါ်ဆောင်သွားတယ်လို့မျက်မြင်သက်သေတွေကိုကိုးကားပြီးပြည်တွင်းသတင်းတွေမှာရေးသားဖော်ပြကြသလိုသူနဲ့အတူတခြားနှစ်ဦးလည်းဖမ်းဆီးခံလိုက်ရတယ်လို့ပြည်တွင်းသတင်းမှာဖော်ပြပါတယ်ဥဖြိုးစရာတော်ကိုဖမ်းဆီးတာနဲ့ပတ်သက်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဘက်ကရောစစ်ကောင်စီဘက်ကပါတရားဝင်သတင်းထုတ်ပြန်တာမရှိသေးပါဘူး။နေပြည်တော်ပုပ္ပတိတိမြို့နယ်ပြည်သူ့လွတ်တော်မဲဆန္ဒနယ်ကနေ2015ခုနှစ်ရွေးကောက်ပွဲမှာရွေးချယ်တင်မြှောက်ခံခဲ့ရတဲ့ဥဖြိုးစရာတော်ဟာဖေဖော်ဝါရီ1ရက်နေ့မှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်အာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုတွေမှာတက်ကြွစွာပါဝင်ခဲ့သူတဦးလည်းဖြစ်ပါတယ်။ဆရာနာသိမှုစန့်ကျင်လှုပ်ရှားမှုတွေမှာသူအဲ့ဒီလိုတက်ကြွစွာပါဝင်ခဲ့တဲ့အတွက်လဲစစ်ကောင်စီဘက်ကသူ့ကိုအလို့ရှိနေတယ်ဆိုတဲ့သတင်းတွေကြေကြေပြန့်ပြန့်ထွက်ထားပါတယ်မြန်မာပြည်သက်တေအကြလူကျက်များခဲ့တဲ့ Acid Hip Hop အဖွဲ့မှအဖွဲ့ဝင်တဦးဖြစ်ပါဝင်ခဲ့ပြီးတဲ့နောက်ရှိုးဝါယောင်တော်လိုင်းရေးကာလမှာနိုင်ငံရေးလှုပ်ရှားမှုတွေတဲ့ထဲထဲဝင်ဝင်ပါဝင်လာခဲ့တယ်လို့နိုင်ငံရေးအကြီးအကဲဟောင်းတဦးလည်းဖြစ်ပါတယ်2015ခုနှစ်မှာ NLD ပါတီရဲ့လွတ်တော်မှအလောင်းဖြစ်ဝင်ရောက်ရှင်ပြန်ပြီးရွေးကောက်တင်မြှောက်ခံခဲ့ရပါတယ်ခင်ဗျာ